ဟုတ်ကဲ့အခုဒီအမှုကိစ္စကိုပြောပြပါဦးအမတို့ဒီဒူဒေတာကန်တောင်သူတွေကတရားပြည့်စည်တာနဲ့ပတ်သက်ပြီးတော့ကုမ္ပဏီတော်တော်များများကိုတရားစွဲထားတယ်သိရလို့
ဟုတ်ကဲ့ပါရှင်ခုနကဦးဖိုးဖိုးဖြူကြောတဲ့အတိုင်းပဲကျမတို့အမှု၃ခုတင်မှမှု၃ခုတင်ထားပါတယ်အဲဒီဘိုင်းလေးပဲရှိပါသေးတယ်ရှင်။ဘာဖြစ်လို့လဲလို့ပြောတဲ့ခါကျတော့တချို့ကျတော့လုံးဝပျက်စီးသွားပြီတချို့ကျတော့မြေကိုပြန့်ဆန်မရှိတော့ဘူးရှင်။တချို့ကျတော့မြေကိုမကြည့်နိုင်နဲ့။ဘဝရှိတိန်လို့မရတော့ပါဘူးရှင်။အဲဒါကြောင့်မို့လို့ပါတရားဆက်ဆိုရပါတယ်ရှင်။
ပျက်စီးမှုဧကလည်းဧကဘယ်လောက်ရှိလဲခင်ဗျ။
ရေကအခန်းပန်း300ဝန်းကျင်ရှိပါတယ်ရှင်
။ဟု
တ်ကဲ့ဒီစမဆက်တဲ့အခါမှာအဲ့မှာဒေသခွဲလေးတွေရှိတယ်ရှင်။နော်။နောက်ဆိုက်ပြီးတော့မတန်ခင်မှာပဲအနည်းကပ်ပြီးတော့မှရှင်မျိုးတိုက်ကစွန့်ချက်ဝင်းနဲ့နော်။တဲဖုံလွှမ်းပြီးအခုချိန်မှာတဲခြင်းပဲရှိပါတော့တယ်ရှင်။စကားပြေမတွေ့ရတော့ပါဘူး။ထို့နည်းအတူပေါ့နော်။နောက်တက်တာဆိုရင်အခွင့်အရေးမှာလဲတောင်သူလေတမရှိဦးရဲ့လဲမီဧကဟာအဲ့ဒီအတိုင်းနဲ့တဲဒီဖုံလွှမ်းပုံမှာလုံးဝပျက်စီးသွားပြီ။ထို့နည်းအတူလဲမီရံလဲတဲဖုံလွှမ်းတဲ့အတွက်နောက်နှစ်ဒီမှာလဲစိုက်ကြည့်လို့မရတော့ပါဘူးရှင်။
ဟုတ်ကဲ့
တနည်းအားကျတော့လိုက်ကောင်းဆောက်ဆိုတဲ့တောင်သူလေသမား22ဦးရဲ့လဲနေတွေကကျတော့စပားရဲ့အပြင့်တွေပါပဲသို့တော်လဲအဲ့ဒီအပြင့်တွေအောက်ခြေမှာရေးရေးရှိနေတယ်စပားပြင်းကလဲပြီးပုတ်နေတယ်ဆိုတော့ကျမတို့တောင်သူလေသမားလုံးဝရိုက်သိမ်းလို့မရတော့ပါဘူးရှင်။နော်အခုလောလောဆယ်လက်တလောချင်နေပါပဲအဲ့ဒီဟာတွေက
အမားတို့အနေနဲ့တရားရုံးမှာအမှု၃ခုတရားစွဲတာမလုပ်ခင်အာဏာပိုင်ဒေသခံအာဏာပိုင်တွေကိုတို့တိုင်တန်းတာတွေပါလိမ့်မရှိဘူးလား
ရှိပါတယ်ရှင်တိုင်တန်းတာတွေရှိပါတယ်တိုင်တန်းနေမဲ့ယခုအချိန်ကြီးရောက်စွာအေးအေးယူခြင်းပေါ့နော်တောင်သူလေသမားတွေကျင့်တတ်ဒီပြင်ဆင်ပေးခြင်းလှုပ်ဆောင်ပေးခြင်းရှိတဲ့ကကျမတို့အခုလိုဟိုဟာပေါ့နော်တရားစီရင်ရတာပါရှင်ရှိကုန်ပြီလေညနာပြီးတော့မှပေါ့နော်ညနာပြီးတော့မှဒီနေ့မယ်ဆိုရင်တော့နောက်ခေနောက်နေ့ဒီမှာစိုက်ပျိုးလို့ရပါသေးတယ်ရှင်လောလောဆယ်ကတော့မျောမြင့်ညွှန်ရည်တွေဝင်ရောက်ပြီးတော့မှစပါးမရိတ်သိမ်းနိုင်တဲ့အခြေအနေမှာပဲရှိပါသေးတယ်တောင်သူလေသမားအနေနဲ့ကတော့ဒီနေ့ညစပါးမျောလေးချက်မရှိတော့ပါဘူးလုံးဝမရိတ်သိမ်းနိုင်တော့ပါဘူးရှင်
ဟုတ်ကဲ့အခုတရားစွဲလိုက်တဲ့ဒေတာကန်တွေတရားစွဲလိုက်တဲ့ကုမ္ပဏီတွေကဒီမြန်မာကီးယားကုမ္ပဏီတွေဒါမှမဟုတ်နိုင်ငံခြားကုမ္ပဏီတွေလားခင်ဗျာ
အမဟုတ်ပါဘူးရှင်ကျမတို့ဆီကကုမ္ပဏီတွေကနိုင်ငံခြားကုမ္ပဏီတွေတော့ထုတ်လွှင့်အောင်လည်းမဖြတ်ပါဘူးရှင်ဒေသခံကုမ္ပဏီအသေးစားကုမ္ပဏီလေးတွေပါသို့တော့အသေးစားကုမ္ပဏီတွေဆိုပေမဲ့ရန်တရားတွေတုံးနေရှင်နော်ဥပမာဘိတ်ဟိုးလို့ခေါ်တဲ့မြေသူကနော်ဟိုတနေ့ကကျမတို့သွားပြီးမှကွင်းဆင်းပြီးတော့မှနော်အဖိုးပြင်းနဲ့ကွင်းဆင်းကြည့်တဲ့အခါမှာဥယျချောင်းလို့ခေါ်တာပေါ့နော်ပထူကြီးထဲမှာတော့ဥယျမြစ်လို့ရေးပါတယ်အဲ့ဥယျချောင်းရေကြီးကိုလေလုံးတို့ဆိုရဲပါဝါအင်ဂျင်ကြီးတွေနဲ့နှလုံးချပြီးတန်ပိုက်လုံးကြီးတွေနဲ့ဥယျအဲ့ဒီဥယျချောင်းရေကိုရှင်ညောတိုက်ဖွဲ့ရတဲ့မြောင်းကြီးတူပြီးယူတယ်ရှင်သူနဲ့မလှမ်းမကန်အောက်ဖက်ဂိုက်300လောက်300ဂိုက်300လောက်တော့ရှိပါမယ်အဲ့ဒီအကွာမှာကျတော့ခုနကမျောမိညွန်ကြီးမျောဤတန်းစာတွေကိုအဲ့ဒီချောင်းကျန်ပြီးရှင်းဖြစ်ပါလေရှင်နောက်ပြီးကျွန်တော်တို့ဥယျချောင်းကြီးကချင်းချင်းနဲ့တဲကိုစီးမိပါလေဒါကြောင့်မို့ချင်းချင်းကြီးကအခုချိန်မှာတခြားကနောက်နေပါပြီရှင်ဟုတ်ကဲ့ပါရှင်ကျေးဇူးတင်ပါတယ်ရှင်